မြန်မာနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေကို2005ခုနှစ်စက်တင်ဘာလ13ရက်နေ့ကပြဋ္ဌာန်းခဲ့တဲ့အတွက်အဲ့ဒီနေ့ကိုအစွဲပြုပြီးလူကုန်ကူးမှုတိုက်ဖျက်ရေးနေ့အဖြစ်သတ်မှတ်ခဲ့တာပါ။ဒီအခမ်းအနားကိုဥပဒေပြဋ္ဌာန်းပြီး7နှစ်ကြာမှပထမဆုံးအနေနဲ့ကျင်းပတာဖြစ်တယ်လို့လည်းသိရပါတယ်။ဒီနေ့အခမ်းအနားတွေကိုလူကုန်ကူးမှုတိုက်ဖျက်ရေးတပ်ဖွဲ့တွေရှိကြတဲ့နယ်စပ်ဒေသတွေနဲ့ပြည်နယ်တိုင်းမြို့နယ်တွေမှာကျင်းပခဲ့ကြပါတယ်။နေပြည်တော်တင်ကဟဟိုတယ်မှာဒီနေ့ကျင်းပတဲ့လူကုန်ကူးမှုတိုက်ဖျက်ရေးနေ့အခမ်းအနားမှာပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကူကအခုလိုပြောကြားခဲ့ပါတယ
်။လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းစဉ်မှာလူကုန်ကူးခံရသူကိုဗိုလ်ပြုချင်းကတ်တဲ့လုံဆောင်မှုမျိုးပြုလုပ်ရလိုအပ်မှာဖြစ်ပါတယ်။ဒီနေရာမှာဒီတင်ကာကွယ်တဲ့အပိုင်းတရားစွဲဆိုတဲ့အပိုင်းကာကွယ်ဆောင်ရွက်တဲ့အပိုင်းတွေမှာလူကုန်ကူးခံရသူရဲ့လိုအပ်ချက်နဲ့အခွင့်အရေးတွေကိုအဓိကဗိုလ်ပြုပြီးဆောင်ရွက်ရမှာဖြစ်ပါတယ်။ဒါကြောင့်တာစီနေမီအရာရှိလူကုန်ကူးမှုများစုံစမ်းစစ်ဆေးတဲ့အခါမှာထောင်လိုက်ရင်ကိုယ့်ရဲ့ကိုချင့်ကတ်တဲ့စုံစမ်းစစ်ဆေးအသိပညာများထုတ်တဲ့ရရှိရေးလက်ကျင့်ပေးထားမှာဖြစ်ပါတယ်။ဒါအပြင်ဒေသအတွင်းပြည်မှုဆိုင်ရာတရားစီရင်မှာလည်းပေါက်ဆက်ညှိနှိုင်းဆောင်ရွက်ခြင်းအပြင်လူကုန်ကူးခံရသူတွေကိုကာကွယ်ဆောင်ရွက်သွားဖြစ်ပါတယ်။
နိုင်ငံတွင်အလုတ်ကင်ခွင်လန်းတွေပေးနိုင်ဖို့အားနည်းနေသေးတဲ့အတွက်ပြည်ပနိုင်ငံတွေစီမှာတွားရောက်လုတ်ကင်ကြရင်လူကုန်ကူးမှုဆိုတဲ့ပြဿနာတွေစတင်ဖြစ်လာရတာလို့ကုလသမဂ္ဂအပါအဝင်လူမှုရေးအဖွဲ့အစည်းတွေကပြောကြပါတယ်။မြန်မာပြည်တွင်လူကုန်ကူးခံရတဲ့သူတွေအများစုဟာအရင်ကကျေးလက်ဒေသတွေမှာအဖြစ်များခဲ့တာဆိုပေမဲ့နောက်ပိုင်းမှာမြို့ပြတွေအထိပါဖြစ်ပွားလာရပါတယ်။အလုတ်ကင်ခွင်လန်းတွေနေရတဲ့အတွက်စားဝတ်နေရေးအဆင်မပြေဖြစ်ကြတာကနေအိန္ဒိချင်းနိုင်ငံတွေမှာအလုတ်ရမယ်ဆိုပြီးပွဲစားတွေရဲ့အယုံသွင်းစည်းရုံးမှုတွေကြောင့်ဖြစ်ကြရတာလို့ကုလသမဂ္ဂလူကုန်ကူးမှုတိုက်ဖျက်ရေးစီမံချက် UNIAP ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဒေါအိုမာအီအီချောကRFP ကိုပြောပါတယ
်ခုဆိုလို့ရှိရင်နိုင်ငံမှာအလုတ်ကိုင်းခွင်လန်းနေဝင်ရေးဖြည့်ပြီးတော့ပညာရေးပိုင်းဆိုင်ရာနင်းချက်တွေအတွက်ကြောင့်မလို့ဒွိခေါ်နိုင်တဲ့စွမ်းရည်တွေကလည်းနေတဲ့အတွက်ကြောင့်မလို့ပညာရေးစနစ်ကြီးအနည်းလေသက်ဆိုင်နေလို့ဟိုစီးပွားရေးနဲ့လည်းပတ်သက်တယ်ခုပညာရေးစနစ်ကြီးနဲ့လည်းပတ်သက်ပါတယ်ထို့နေရာဒေသတွေမှာဒီသဘာဝပတ်ဝန်းကျင်လေးရတုံးလို့ဆိုတဲ့ကိစ္စတွေလည်းပါတယ်နေနေမအေးသမတည်နေတဲ့အရာတွေကလည်းလူတွေတခြားတစ်နေရာကိုသွားပြီးတော့အလုပ်လုပ်ဖို့ပေါ်ရတဲ့အရာလေးပါတယ်။ဒါတွေအားလုံးကတော့နိုင်ငံရေးစီးပွားရေးလူမှုရေးအစရှိတဲ့ policy တွေအကုန်လုံးနဲ့ပတ်သက်တဲ့အတွက်ကြောင့်မလို့ဒီလူမှုရေးတွေအတော်ဝင်နေတဲ့အတွက်ကောဒီချက်နဲ့ပတ်ဝန်းကျင်လေးကိုခံပြီးပေးနိုင်လေဆိုရင်တော့လေနိုင်ငံရဲ့အခြေအနေနဲ့ဆုံးဖြတ်ချက်တစ်ခုတည်းတစ်ခုတည်းပြီးနဲ့လေဖိတ်ဆက်မှုတွေရှိနေတယ်ဆိုတာမှန်ပါလိမ့်ရှင
်။ဒီကိစ္စဟာလူအခွင့်အရေးချိုးပေါက်တဲ့ကိစ္စဖြစ်လို့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပူးပေါင်းပါဝင်လှုပ်ဆောင်လာတဲ့အတွက်ထိရောက်မှုရှိလာနိုင်ပါပြီလို့ရဲမှုချုပ်ဝင်းနိုင်ထွန်းကပြောပါတယ
်လူကုန်ကူးမှုတိုက်ဖျက်ရေးဆိုတာအရင်တုန်းကတော့ရဲအဖွဲ့တွေတရားစွဲအဖွဲ့တွေလူမှုဝန်ထမ်းအဖွဲ့တွေလောက်ပဲပူးပေါင်းပါဝင်နေ International Organization အဖွဲ့တွေဆိုလို့ရှိရင်လည်းဖွဲ့စည်းနည်းနည်းနဲ့ပဲအရင်တုန်းကတော့ပူးပေါင်းပါဝင်ခဲ့တယ်ဒါပေမဲ့လည်းကမ္ဘာမှာဒါဟာတကယ့်ကိုအရေးကြီးတဲ့လူခွင့်ရေးချိုးဖောက်တဲ့ပြစ်မှုတစ်ခုလည်းဖြစ်တယ်လူသားတွေကိုချင်းချောက်တဲ့ဟာလည်းဖြစ်တယ်ဒေသတွင်းမှာရောပြည်တွင်းမှာပါဒါတွေကအနေတွေကရှိလာနိုင်တာတွေကိုမျှော်တွေးပြီးတဲ့နောက်ပိုင်းမှာတော့အားလုံးကအကုန်လုံးတက်ညီလက်ညီနဲ့ပါဝင်ပြီးတော့ဆောင်ရွက်ကြရတဲ့အနေအထားတွေဖြစ်လာပါတယ်
လူကုန်ကူးမှုတွေအဓိကဖြစ်ပွားနေတဲ့နယ်စပ်ဒေသတွေမှာလည်းအောက်ခြေအဆင့်ထိလှုပ်ဆောင်နေတာတွေကိုကြားပြီနယ်မှာဒီနေ့ကျင်းပခဲ့တဲ့လူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားပွဲမှာရဲအုပ်တင်မင်းလက်ကပြောပါတယ
်ကျွန်တော်လူကုန်ကူးတားဆီးနေနေတဲ့တပ်ဖွဲ့စုတွေနဲ့လူကုန်ကူးမှုတားဆီးကာကွယ်အဖွဲ့တွေကဒီရက်ကြီးစောက်ကြီးအဖွဲ့တွေနဲ့ပူးပေါင်းပြီးတော့လူကုန်ကူးမှုမဖြစ်ဖို့အတွက်ညီမျိုးစုံနဲ့ကြိုးပမ်းလှုပ်ဆောင်နေတယ်လို့ပဲသိပေးလို့ပါတယ
်လူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားကိုမနက်ဖြန်ရန်ကုန်မြို့မှာလည်းကျင်းပသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ